ီသီယိုးပီးယားလေကြောင်းလိုင်းက Boeing 737 MAX 8ခီးသတင်းလေယာဉ်ပြတ်ကျသွားပြီးတဲ့နောက်အဲ့ဒီလေယာဉ်ပြန်တမ်းလာကိုရပ်ဆိုင်းထားတဲ့နိုင်ငံတွေပိုတိုးလာနေပြီးအဲ့ဒီအထက်မှာဩစတြေးလျနဲ့စင်ကာပူနိုင်ငံတွေလည်းပါလာပါတယ်။ဒီလေယာဉ်အမျိုးအစားပြတ်ကျတာအခုဒီချိန်ဟာ9လအတွင်းဒုတိယအချိန်မှာအီသီယိုးပီးယားလေကြောင်းလိုင်းကခီးသတင်းလေယာဉ်ဟာတနင်္လာနေ့ကအဒစ်အဘာဘာမြို့တော်လေဆိပ်ကနေပြန်တက်သွားပြီးသိမ့်မကြခင်မှာပဲပြတ်ကျသွားတာကြောင့်လေယာဉ်ပေါ်ပါခီးသံနဲ့အမှုတန်း159ဦးစလုံးသေဆုံးသွားပါတယ်။အဲ့ဒီဖြစ်ရပြီးတဲ့နောက်တရုတ်၊အင်ဒိုနီးရှား၊ဘရာဇီးနဲ့မက္ကဆီကိုနိုင်ငံတွေကသူတို့စီမှာရှိတဲ့ Boeing 737 MAX 8လေယာဉ်တွေကိုရထားလိုက်တာပါ။တနင်္လာနေ့ကလေယာဉ်ပြတ်ကျတဲ့ဖြစ်ရပ်ကိုစုံစမ်းစစ်ဆေးနေချိန်မှာဒီလေယာဉ်တွေပြန်တမ်းလာကိုယာယီအဆိုင်ထားလိုက်တာဖြစ်တယ်လို့ဩစတြေးလျနဲ့စင်ကာပူလေကြောင်းအာဏာပိုင်အဖွဲ့တွေရဲ့ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကနေပြန်တက်သွားပြီးမိနစ်ပိုင်းအတွင်းမှာပဲဂျာဗာပင်လယ်ထဲပြတ်ကျသွားတဲ့လေယာဉ်နဲ့အခုအီသီယိုးပီးယားလေကြောင်းလိုင်းကပြတ်ကျသွားတဲ့ Boeing 737 MAX 8လေယာဉ်တို့ဟာမော်တော်အတူတူပဲဖြစ်ပါတယ်။လေယာဉ်ပြတ်ကျမသွားခင်လေယာဉ်နောက်ပိုင်းကနေမိခိုးတွေထွက်လာတာကိုတွေ့လိုက်ရတယ်လို့မျက်မြင်တွေ့သူနှစ်ဦးထဲမှနေကပြောထားပါတယ်။